AWR မျောလင့်ချင်းတန်ရေးစီစဉ်မှတော်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ရှင်တော်တာရှင်များရှင်ခရစ်နှစ်2022ခုနှစ်ဧပြီလ18ရက်မြန်မာတက္ကသိုလ်1384ခုနှစ်နှောင်းတကူလစုတ်3ရက်တနင်္လာနေ့မျောလင့်ချင်းတန်မြန်မာစီစဉ်များကိုစတင်တန်လွှင့်နေပါတယ်ရှင်
တော်တာရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီအထိ16မီတာ kHz 100.23 ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kHz 112.63 ညာမှအတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တနင်္လာနေ့မှထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်၊ကိုအတွေ့တည်တည်ခံခြင်းအစီအစဉ်၊ကဘာကျော်ကြားပုဂ္ဂိုလ်များအစီအစဉ်တို့ဖြစ်ပါရရှင
်။ဝိညာဉ်များစွာလင်းလေးရာဝဲ၊လေလိုင်းနံကအတန်များဝင်ပေနေတယ်။ဝိညာဉ်တိုင်းကိုဖျားရှင်ပါတယ်ချစ်ချင်းမြတ်တာကြောင့်လေးဟောကြတယ်မိတ်ဆွေယခုဝင်နာလေးဆွေငါရဲ့ជីနူးစွာတဲ့ချင်းတလေးများကြချင်းမှာတင်တတာနောက်ဆုံးရည်ကြည့်တဲ့တရင်ကောင်းတွေပါတယ်နာဆွေငါမြင်နာစံပါခွဲချိန်
တော်တာရှင်များရှင်နေ့စဉ်သက်တာခရစ်တော်၌တာအစီအစဉ်ကိုသိခါရောရစီဟာဥဆိုင်တာတွေးထံမှမှတ်သားနိုင်ယူကြပါစို့လားရှင
်ခြေတော်တာရှင်ဓမ္မမိတ်ဆွေညီကိုမောင်နှမများအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေ အခုချိန်မှာနေစဉ်အသက်တာခရစ်တော်၌သာစီစဉ်အားဖြင့်ခြေတော်တာရှင်ဓမ္မမိတ်ဆွေများအားလုံးအတွက်ဝိညာဉ်ခွန်အားရရှိဖို့ရန်အားပေးတိုက်တွန်းသွားချင်ပါတယ်။ရှေးဥစွာကျမ်းစာတော်များတစ်ပုဒ်ကိုဖတ်ပြချင်ပါတယ်။ဘယ်မှာတွေ့နိုင်သလဲဆိုရင်သုတ်တန်ကျမ်းအခန်းကြီး20အငယ်1မှာဖြစ်ပါတယ်။ဘယ်လိုဖော်ပြထားသလဲဆိုတော့ကောင်းသောအသေးရည်ကိုများစွာသောဥစ္စာထက်သာ၍ရွေးเสียကောင်း၏လို့ဖော်ပြထားပါတယ်။မြန်မာကျမ်းစာအုပ်ထဲမှာတော့ကောင်းသောအသေးရည်လို့ဖော်ပြထားပေမဲ့အင်္ဂလိပ်လိုတော့ a good name ကောင်းသောနာမည်လို့ဖော်ပြထားပါတယ်။ဒါကြောင့်ကောင်းသောနာမည်ဟာများစွာသောဥစ္စာထက်သာပြီးရွေးเสียကောင်းပါတယ်ဆိုတာဖော်ပြထားပါတယ်။ခြေတော်ရရှင်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာ။လွန်ခဲ့တဲ့1946ခုနှစ်စက်တင်ဘာလ1ရက်နေ့မှာအရှိအိန္ဒြိယမှာအရာရှိတဦးဟာအမေရိကနိုင်ငံကိုရောက်ရှိသွားခဲ့ပါတယ်။ဒါနဲ့ပဲတည်င်းထောက်တဦးကနေပြီးသူ့ကိုကြိုးစိုးနှုတ်ခွန်းဆက်ပြီးတော့သူ့ရဲ့နာမည်ကိုမေးလိုက်ပါတယ်။ဒါနဲ့အဲ့ဒီအရာရှိဟာသူ့ရဲ့နာမည်ကိုပြောပြလိုက်ပါတယ်။သူ့ရဲ့နာမည်ကတော့ Sir Thiruvayan Gandhi Vijayara Gavachara ဖြစ်ပါတယ်။တည်င်းထောက်ခင်ဗျာအင်တာမရှေလာတဲ့အဲ့ဒီအရာရှိရဲ့နာမည်ကိုဘယ်လိုရေးရမလဲဆိုတာကိုမမမိတဲ့အတွက်ထပ်မံပြီးနောက်တစ်ခေါက်ပြောဆိုဖို့တောင်းဆိုလိုက်ပါတယ်။ဒါနဲ့ပဲအဲ့ဒီအရာရှိဟာအင်္ဂလိပ်လိုပီပီတတ်တတ်နဲ့ဘယ်လိုပြန်ပြောလိုက်သလဲဆိုရင်ခင်များကိုကျွန်တော်ရဲ့နာမည်ပြောပြီးပြီမဟုတ်လား။အခုထပ်ပြောလဲခင်များမမိမှမဟုတ်ပါဘူး။ဒီတော့အားလုံးသိသွားအောင်ဆိုပြီးသင်ပုံးပေါ်မှာသူ့ရဲ့နာမည်ကိုရေးပေးလိုက်ပါတယ်။တစ်ဆက်တည်းမှာပဲအဲ့ဒီအရာရှိဟာဘယ်လိုဆက်ပြီးပြောခဲ့သလဲဆိုရင်သူ့ရဲ့နာမည်ဟာရှေလုံးနဲ့အတွေ့သူ့ရဲ့ကလေးတွေဟာသူ့ရဲ့နာမည်ကိုအတူကောက်အနေနဲ့ POP Pop လို့နာမည်ပေးခဲ့ပါတယ်။အမျိုးသမီးတွေကြတော့လဲသူ့ကို DL1 ချိရတဲ့သူလို့ခေါ်ကြောင်းတစ်ချိန်ကြတော့အင်္ဂလန်နိုင်ငံလန်ဒန်မြို့မှာရှိတဲ့ Savoy Hotel မှာတဲခုနေတဲ့အချိန်မှာတခြား Hotel ကနေသူ့ကိုဖုန်းဆက်တဲ့အခါသူ့ရဲ့နာမည်ကိုမခေါ်တတ်တဲ့အတွေ့ Sir 754လို့ခေါ်လိုက်ပါတယ်။ဘာကြောင့် Sir 754လို့ခေါ်ရချင်းကတော့သူတဲခုနေတဲ့အခန်းရဲ့နံပါတ်ပဲဖြစ်ပါတယ်လို့သူ့ရဲ့နာမည်အကြောင်းနဲ့ပတ်သက်ပြီးတည်င်းထောက်ကိုပြောပြလိုက်ပါတယ်ချစ်တော်တာရှင်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာအဲ့ဒီအရာရှိနေနဲ့သူမွေးလာပြီးတဲ့နောက်ပိုင်းသူ့ရဲ့မိဘကနေပြီးသူ့အတွက်သင့်တော်မဲ့နာမည်ဖြစ်တဲ့ Thiruvayan Gandhi Vijaya Raghavachara ဟာအကောင်းဆုံးနာမည်ဖြစ်တယ်ဆိုတာဘာမှတန်ရရှိစရာအကြောင်းမရှိပါဘူးမိဘတွေအနေနဲ့လဲကိုသားသမီးကိုအကောင်းဆုံးတင့်တော်မဲ့နာမည်မဲ့ပေးတဲ့အခါအဲ့ဒီနာမည်အတိုင်းကောင်းဖို့ကတော့အမက်ခံရတဲ့ပုံကိုပဲဖြစ်ပါတယ်ဒါကြောင့်ကောင်းတဲ့နာမည်ရရှိဖို့ကျွန်တော်တို့ရဲ့အပြောဆိုအပြုအမူနဲ့အတွေးခေါ်အလောက်ကင်နဲ့ဆုံးဖြတ်ချက်အပေါ်မှာကောင်းဖို့ပဲဖြစ်ပါတယ်ဒီကနေ့ကျွန်တော်တို့မိဘတွေအနေနဲ့ကျွန်တော်တို့အတွက်အကောင်းဆုံးနာမည်နဲ့ရွေးချယ်မဲ့ခေါ်ခဲ့ပြီးဖြစ်ပါတယ်ကောင်းတဲ့နာမည်ရရှိဖို့ကတော့ကျွန်တော်တို့ရဲ့စောင့်ထိန်မှုအပေါ်မှာမူတည်ပါတယ်။ဒါကြောင့်ခုနတုန်းကဖတ်သွားခဲ့တဲ့ကြမ်းကြက်ထက်မှာကောင်းတဲ့နာမည်ဟာအင်မတန်မှတန်ဖိုးရှိတဲ့ဥစ္စာထက်ပိုပြီးကောင်းပါတယ်လို့ပြောထားပါဗျ။ဒါကြောင့်ကျွန်တော်တို့ရဲ့နာမည်ဟာတခြားအရာတွေထက်ပိုပြီးအရေးကြီးပါတယ်။ခြေတော်တာရှင်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာ။တစ်ချိန်မှာလူတစ်ချို့ဟာပေတျုကိုဘယ်လိုမေးမြန်းခဲ့သလဲဆိုရင်ကယ်တင်ခြင်းရဖို့ကျွန်တော်တို့ဘာလုပ်ရမလဲဒါနဲ့ပေတျုဘယ်လိုပြန်ဖြေလိုက်တယ်လဲဆိုရင်နောင်တရပြီးခရစ်တော်ယေရှုရဲ့နာမအားဖြင့်နှစ်ချင်းကိုခံပါလို့ပြောလိုက်ပါတယ်ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာကျွန်တော်တို့ရဲ့နာမည်ကိုလူတူးတယောက်ခေါ်တဲ့အခါမှာမမှန်ကန်ကန်ရှိမှကြိုက်နှစ်သက်သလိုစာလုံးပေါင်းတဲ့အခါမှာလည်းမမှန်ကန်ကန်ရှိမှကြိုက်နှစ်သက်ပါတယ်ဒါပေမဲ့အဲ့ဒါထက်ပိုအရေးကြီးတာကတော့ကျွန်တော်တို့အနေနဲ့ကောင်းတဲ့သူတွေဖြစ်ဖို့နဲ့ခရစ်တော်ရဲ့မိသားစုနဲ့သက်ဆိုင်တဲ့သူတွေဖြစ်ဖို့အရေးကြီးပါတယ်ခရစ်တော်ရဲ့မိသားစုအနွယ်ဝင်ဖြစ်ဖို့ကတော့ခရစ်တော်ကဲ့သို့နှိတ်ချတီးခံတတ်တဲ့သဘောစိတ်နှလုံးဖြူစင်ပြီးသနာကျင်တာတတ်တဲ့သဘောချစ်ချင်းမြတ်တာနဲ့ပြည့်ဝတဲ့စိတ်သဘောရှိဖို့ကတော့အရေးကြီးပါတယ်ဒါကြောင့်ဒီကနေ့ကျွန်တော်တို့ရဲ့အသက်တာမှာအိုးအဖဖေဟာကျွန်တော်တို့ဤအသက်တာနဲ့အကျင့်စာရိတ္တများကိုခရစ်တော်ကဲ့သို့တူညီနိုင်ဖို့နဲ့သခင်ခရစ်တော်ဤမိသားစုအနွယ်ဝင်ဖြစ်ဖို့ကိုညီမဆရုံမူပါအာမင်လို့ဆုတောင်းခြင်းအပြင်မ မိမိတို့ရဲ့အသက်တာဟာခရစ်တော်ရဲ့စိတ်တော်ကိုရရှိပြီးမိမိတို့ရဲ့နာမည်ကိုလည်းအကောင်းဆုံးဖြစ်အောင်ကြိုးစားသွားကြပါစို့ချစ်တော်တာရှင်ဓမ္မမိတ်ဆွေညီကိုမောင်နှမများအားလုံးနေ့စဉ်အသက်တာမှာခရစ်တော်ဖျားကိုအားကိုယုံကြည်ခြင်းအပြင်သူ့ရဲ့တုန်သင်လမ်းပြတဲ့အတိုင်းအမြဲတမ်းလိုက်လျှောက်ခြင်းအပြင်အသက်တာမှာအောင်မြင်ခြင်းရရှိနိုင်ကြပါစေ
စီစဉ်နေခရစ်တော်သည်မာရုအတွက်ကြောင့်အသေးခံတော်မူသည်ထိ၍ဖယားသခင်သည်ငါတို့အပင်ပြောက်ချစ်တော်မူသည်ဟုမာရုအားချင်းရှာစွာခရစ်တော်တိုင်းတော်ထက်ကအသက်ဆုံးလာရသည်အသွေးမြေပြချင်းဝလာအတွင်းမှသည်မြေလွန်တို့လုံးခရဏီကုန်စီမောင်မိတ်ခွဲထုံးဟူလုံးစီကအဖြစ်တစ်နှစ်တွေအချမ်းစီနှစ်တွေသည်ကြာညောင်းမေလေလေဖြစ်လာခဲ့တဲ့
I see the deep.
ောလင့်ချင်းအသံမြန်မာအစီအစဉ်ကိုနာတော်တာဆင်းနေကြတဲ့တောတာရှင်များမင်္ဂလာဖြာဖြာနဲ့ပြေဝကြပါစေ။တောတာရှင်များရှင်လူတူဦးတယောက်ရဲ့အသက်တာတစ်လျှောက်မှာတွေ့ကြုံရတဲ့အတွေ့အကြုံအဖြစ်အပျက်တွေဟာတူဦးနဲ့တူဦးမတူကွဲပြားခြားနားမှုရှိကြပါတယ်။ဒါပေမဲ့သူတို့ပြောပြတက်တဲ့ခံချက်တွေရေးသားပေးပို့ချက်တွေဟာစိတ်ဝင်စားစရာကောင်းပြီးသင်ခန်းစာရစရာတွေများလာပါတယ်။ဒီကနေ့မှအာဖရိကအလယ်ပိုင်းမှာနေထိုင်တဲ့အက်စတာဆိုသူအမျိုးသမီးလေးတစ်ယောက်ရဲ့ရေးသားပေးပို့တဲ့အကြောင်းလေးကိုနားတော်တာဆင်ကြပါစို့ရှင်။တော်တာရှင်များရှင်အက်စတာဟာခရစ်ယာန်တစ်ယောက်ဖြစ်ပေမဲ့မွတ်စလင်တဦးနဲ့အိမ်တောင်ကျတဲ့အတွက်မွတ်စလင်ဘာသာဝင်ဖြစ်ခဲ့ရတယ်။သူမရဲ့ခင်ပွန်းဟာဆုံးသွားပေမဲ့သူခင်ပွန်းကိုတဲ့ချစ်တဲ့အတွက်သူရဲ့ယုံကြည်ချက်အတိုင်းဆက်နေပါတယ်။ဒါပေမဲ့ဒီလိုနေထိုင်လာရင်ညအတိုင်းအိမ်မက်တစ်ခုကိုထပ်ခါမက်ခဲ့တယ်။သူမရဲ့အိမ်မက်ကတော့လူတယောက်ဟာသူ့မျက်နှာကိုတော့မမြင်ရဘူး။သူမကိုစန်းစာအုပ်တအုပ်ပေးပြီးစန်းချက်တွေကိုထောက်ပြတယ်။တချို့စန်းချက်တွေဟာအက်စတာငယ်ငယ်ကတိခဲ့တဲ့စန်းချက်တွေဖြစ်တယ်။နောက်ပြီးအက်စတာဟာသူ့အမနေထိုင်တဲ့ကင်ရှာစာကိုတွားရမယ်ဆိုပြီးအိမ်မက်တယ်။နောက်တော့အက်စတာဟာမွတ်စလင်မိတ်ဆွေတူကိုသူ့အိမ်မက်အကြောင်းပြောပြတယ်။အဲ့ဒီအမျိုးသမီးကအက်စတာပြောတာကိုတည်တည်ချာချာနားထောင်ပြီးတော့ဖျားသခင်နှင့်ကိုခေါ်နေတယ်လို့ငါခံစားရတယ်။ဖျားသခင်ရဲ့ခေါ်တံကိုနေမငင်းသင့်ဘူးဆိုပြီးပြောတယ်။ဒီလိုနဲ့အက်စတာဟာကင်ရှာစာမြို့ကိုခရီးထွက်ဖို့ပြင်ဆင်လာတော့တယ်။အက်စတာဟာသူ့ရဲ့အဖို့အစားတွေနဲ့ကောင်းဖုံးပဝါတွေကိုသူ့တငယ်ချင်းကိုပေးလိုက်တယ်။သူ့ရဲ့မြေရှင်ကသူ့ကိုတားပေမဲ့သူ့ကိုဖျားသခင်ခေါ်တဲ့အကြောင်းပြောပြပြီးအိမ်တောင်ပြိဘောကတွေပစ္စည်းတွေကိုထားခဲ့တယ်။အဝတ်အစားနည်းနည်းကိုထုတ်ပိုးပြီးကင်ရှာစာမှာရှိတဲ့သူ့ဦးလေးအိမ်ကိုသားအမိနှစ်ယောက်ထွက်လာခဲ့ပါတယ်။သောတရှင်များရှင်အက်စတာဟာသူ့သားကိုမိတ်ဆွေတွေကျောင်းတွေကနေထုတ်သွားရတာဝန်းနေပေမဲ့သူ့သားကလုံးဝညှူဆူခြင်းမရှိခဲ့ပါဘူး။ညအချိန်မှာဦးလေးအိမ်ကိုရောက်သွားခဲ့တယ်။သူ့ဦးလေးကသူ့အတွက်ဆူတောင်းပေးနေတယ်ဆိုတာအက်စတာသိရတော့တိတ်ပြီးတော့အံ့အားသင့်သွားတာပေါ့။အက်စတာရဲ့ဦးလေးဟာအက်စတာတို့သားအမိကိုစံစာတင်ပေးတယ်။တော်တော်လေးကြာတော့သူ့ဆရာနဲ့သူပြန်သွားတွေ့တယ်။သူ့ဆရာကို"ကျမဟာခရစ်ယာန်တယောက်ဖြစ်လာပြီ။ကျမနဲ့ကျမရဲ့သားကိုကျမနေရာဒေသမှာရှိတဲ့ထုံးစံတလေးအတိုင်းဒုက္ခမပေးပါနဲ့"လို့တောင်းပန်တယ်သူဆရာကလည်းဒေါသထွက်ပြီးနေဟာလူအတော်များများကိုဘာသာတဲကိုခေါ်ဆောင်ပြီးအခုတော့နေယုံကြည်ချင်းကိုဆွတ်လွတ်လိုက်တာတိတ်ရှက်စရာကောင်းတာပဲလို့အက်စတာကိုပြောခဲ့တယ်။အက်စတာကတော့ဘယ်လိုမှပြန်မပြောပါဘူး။တနေ့တော့အက်စတာရဲ့အမဟာဖျားတဲ့အတွက်သူ့အမနဲ့အတူတူသွားနေပေးပါတယ်။အက်စတာရဲ့အမဟာမျော်လင့်ခြင်းအသင်းသူတယောက်ဖြစ်တဲ့အတွက်အက်စတာကိုဖျားကြောင်သွားဖို့ခေါ်ပါတယ်။အက်စတာလည်းအတူတူလိုက်သွားပြီးဖျားချောင်းတက်တယ်။တရားဟောပွဲပြုလုပ်တဲ့အခါလဲသူမသွားနာထောင်ခဲ့တယ်။မျောလင့်ချင်းတည်င်းစကားကိုကြားတဲ့အခါမှာမှန်တယ်လို့ခံစားရပါတယ်။ဒါပေမဲ့ယေရှုနဲ့မိတ်ဆက်ပေးတဲ့သူ့ဦးလေးရဲ့အသင်းတော်ကိုသူသစ္စာရှိရမယ်လို့သူခံစားရပြန်တယ်။ဒေါက်တာရှင်များရှင်ဒါပေမဲ့အက်စတာဟာတရားပွဲကျင်းပစဉ်ညတညမှာအိမ်မက်ခဲ့တယ်။သူမရဲ့အိမ်မက်ထဲမှာမျောလင့်ချင်းအသင်းသားတွေဟာကြီးမားတဲ့တောင်ကိုတက်ပြီးဖျားเจ้าကိုသွားနေကြတယ်ဆိုတာတွေ့ရတယ်။သူမအိယာကနိုးလာတဲ့အခါအက်စတာကအမှန်တရားကိုလက်ခံဖို့ဖျားသခင်ဟာကျမကိုပြတာပဲဆိုပြီးယုံကြည်ခဲ့တယ်။ဒါကြောင့်မျောလင့်ချင်းအသင်းတော်ရဲ့ယုံကြည်ခြင်းကိုလက်ခံပြီးနှစ်ချင်းခံဖို့ပြင်ဆင်ခဲ့တယ်။သားမီးနှစ်ယောက်စလုံးနှစ်ချင်းမင်္ဂလာယူခဲ့တယ်။သူမရဲ့နာမည်ကိုအက်စတာလို့ပြောင်းလိုက်တာဖြစ်တယ်။သူ့သားကိုတော့ဂျိုးဆက်ဆိုတဲ့နာမည်နဲ့ပေးလိုက်တယ်။ဖျားသခင်ရဲ့အသင်းတော်ကိုတွေ့ပြီးဖြစ်တဲ့အတွက်ခရစ်တော်ဖျားကြွလာတဲ့အထိဖျားအတွက်အမှုတော်မှာပါဝင်မယ်ဆိုပြီးဆုံးဖြတ်ချက်ချလိုက်ပါတယ်။သောတရှင်များရှင်အက်စတာရဲ့တည်တည်ခံရေးသားပြဖို့တဲ့အကြောင်းအရာလေးကိုနာတော်တာဆင်ရခြင်းဖြင့်ဖန်ဆင်းရှင်ဖျားသခင်ကိုရှာဖွေတွေ့ရှိနိုင်ကြပါစေ။သောတရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။
တော်တရှင်များခင်ဗျာအခုချိန်မှာကဘာပေါ်မှာရှိတဲ့ထင်ရှားတဲ့ပုဂ္ဂိုလ်ကြီးများရဲ့ကြိုးစားမှုဘုဒ္ဓတရားကိုတင်ပြပေးမယ့်အချိန်ဖြစ်ပါတယ်ခင်ဗျာ
သ ောလင့်ချင်းအတန်လူငယ်မောင်မယ်လေးများတို့ကဘာကျော်ကြားပုဂ္ဂိုလ်များအစီအစဉ်မှာလေးစားတူယူပွဲကဘာစာစုကြီးများနဲ့အခြားပုဂ္ဂိုလ်ကျော်ကြီးများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ယနေ့လူငယ်မောင်မယ်လေးတို့အတွက်အတူယူပြီးဘဝခွန်အားဖြစ်စေမယ့်ပုဂ္ဂိုလ်ကြီးကတော့ဒိုင်အိုဂျီနီဆိုတဲ့ပုဂ္ဂိုလ်ကြီးရဲ့အကြောင်းပဲဖြစ်ပါတယ်ကွယ်။တူတူမလေးတို့ရေဒိုင်အိုဂျီနီစ်ဟာလူလောကမှာအပေါ်ပါဆုံးနေထိုင်သွားသူဒသနပညာရှင်ကြီးတစ်ယောက်ဖြစ်ပါတယ်ကွယ်။ဒိုင်နိုဂျီနီစ်ဟာဂရိမင်းမျိုးမင်းနွယ်တစ်ယောက်ပါ။လူလောကမှာဥစ္စာပစ္စည်းဆိုတဲ့ပိုင်ဆိုင်မှုမရှိလေလေချမ်းသာလေလေပါပဲလို့ပြောခဲ့တဲ့သူစကားကလည်းသူနဲ့အတူထင်ရှားခဲ့ပါတယ်ကွယ်။ဂရိလူမျိုးတွေကသူ့ကိုအတွင်းခေါ်ရှင်ကြီးတစ်ယောက်ဖြစ်အစဉ်အဆက်မှတ်ယူကုန်ပြုနေကြပါတယ်။သူဟာအေသင်မြို့မှာရှိတဲ့ဆိုင်းနေကြောင်းကိုတီထောင်ပြီးဘဝကိုရဲရင်ပြသားစွာရင်းဆိုင်နေတိုင်းကြီးတွေကိုဖြန့်ပြူခဲ့ပါတယ်။ဥစ္စာစည်းစိမ်ဆိုတာမြင့်မြတ်ကောင်းမွန်တဲ့ဘဝရဲ့အတားအဆီးရန်သူတွေအဖြစ်ရှုမြင်ခံယူထားသူလည်းဖြစ်ပါတယ်။ဒါကြောင့်သူဟာယောဂီတစ်ယောက်လိုချိုးချံနေကြစွာနေထိုင်ခဲ့ပါတယ်။သူပြောသလိုပဲသူဟာခွေးတစ်ယောက်လိုကြုံသလိုစားတယ်အဆက်လုံးယုံဝတ်တယ်မြေပေါ်မှာအိတ်တယ်လိုအပ်ရင်သူ့ဘာသာသူအကာရံလေးတွေလုပ်ပြီးနေတယ်လူစီကားတဲ့လမ်းဘေးစင်ကြံတွေပေါ်မှာရှောက်သွားလေရှိပါတယ်တွားရင်းနဲ့တစုံတရာသောသဘောတရားကိုစဉ်းစားဆင်ခြင်ပြီးတဲ့အခါလမ်းဘေးမှာထိုင်ပြီးတော့ရေးချစ်တွေ့ချက်နေတတ်ပါတယ်ကွယ်လူငယ်မောင်မယ်လေးတို့ရေဒိုင်ဦးဂျင်းနီစ်ဟာဘသူ့ကိုမှဂရုစိုက်ခြင်းမရှိဘဲသူရေးချင်တာရေးနေတတ်ပါတယ်တကားကတကိုးကြီးလာတဲ့အလက်ဆန်းနာဘီရင်သူ့ရှေ့ကိုရောက်လာပြီးရက်နေတာတောင်ဖယ်စမ်းပါဗျာကျုပ်ဒီမှာရင်းနေတာမနှောက်ရှက်ပါနဲ့လို့ပြန်ပြောလိုက်ပါတယ်ကွယ်အာကမဟာလူသားတယောက်ပါပဲအတွေ့အော်ရှင်ကြီးတယောက်ပြီးသူ့အဆိုတွေကမှတ်သားပွဲလဲကောင်းလာပါတယ်လူသားတွေကသာမကတရိစံတွေကိုပါသူ့ရဲ့မိတ်ဆွေညီအကိုတွေလို့သဘောထားပါတယ်အေဒင်မြို့သားတွေကတော့အဲ့ဒီအတွေးခေါ်မျိုးကိုလက်မခံကြပြီမဲ့သူတို့ရဲ့ဘဝတက်သားချောင်ကြီးအောင်ပို့ပါပြီးနေပြောအောင်အထောက်အကူပြုနိုင်တယ်လို့ယုံကြည်ကြတာကြောင့်သူ့ရဲ့အဆိုမိတ်တွေကိုလေးစားတန်ဖိုးထားကြပါတယ်လူငယ်မောင်မယ်လေးတို့ရေသူ့ရဲ့ဘဝဟာဟန်ဆောင်မှုမရှိဗဂတိယူသားဖြူစင်တယ်လို့ဆိုနိုင်ပါတယ်စိတ်ထဲမှာရှိတာကိုချက်ချင်းလက်ငင်းဖွင့်ဟတတ်ပါတယ်သူတပားယူသေးလားအောင်အခွင့်ရေးပေးလာအောင်လုပ်တာဝါသနာမပါပါဘူးပြောရင်လဲတဲ့တဲ့ပြောတတ်တယ်တခါကသူ့စကားနားထောင်ဖို့ရောက်လာကြတဲ့လူတွေကိုကြည့်ပြီးကျုပ်ကလူတွေနဲ့တွေ့ချင်တာလူဆိုးတခုဝန်ရမ်းပြေးတွေကိုမဟုတ်ဘူးလို့ပြောလိုက်ပါတယ်တူတူမလေးတို့ရေဒီချိန်မှာတော့ပင်လယ်ခီးကိုထွက်သွားပါတယ်အဲ့ဒီခီးမှာသူ့ကိုပင်လယ်ဓားမြတွေဖမ်းဆီးခြင်းခံလိုက်ရပါတယ်အဲ့ဒီကနေပင်လယ်ဓားမြတွေကသူ့ကိုကြုံအဖြစ်ရောင်းလိုက်ကြတယ်။အဲ့ဒီလိုဖြစ်ရတာသူ့အဖို့ကံကောင်းတယ်လို့ဆိုရမှာပေါ့ကွယ်။ဘာကြောင့်လဲဆိုရင်သူဟာအဲ့ဒီကျွန်းစခန်းမှာကျွန်းပိုင်ရှင်ရဲ့သားတွေကိုစာတင်ပေးရတဲ့ဆရာဖြစ်လာလို့ပါပဲ။ကျွန်းပိုင်ရှင်တည်းကလည်းသူ့သားတွေရဲ့ဆရာဖြစ်နေသူ့ကိုလေးစားပါတယ်ကွယ်။သူ့ကိုအခွင့်ရေးပေးပါတယ်။ကျွန်ပိုင်ရှင်ရဲ့သားတွေကလည်းဆရာဖြစ်နေလေးလေးစားစားဆက်ဆံကြပါတယ်။ဒါကြောင့်မို့လို့ဒိုင်အိုဂျီနီစ်ဟာအဲ့ဒီမှာပဲတဘဝလုံးနေထိုင်သွားပါတော့တယ်ကွယ်။လူငယ်မောင်မယ်လေးတို့ရေသူမရှိတော့တဲ့နောက်မှာသူ့ကိုအမတ်တရဂုံပြုတဲ့အနေနဲ့အဲ့ဒီအရမနေတဲ့လူတွေကကြောက်တိုင်ကြီးတစ်ခုကိုစိုက်ထူထားကြပြီးကြောက်ဖြူနဲ့လှုပ်ထားတဲ့ခွေးရုပ်တစ်ခုကိုကြောက်တိုင်ရှိမှာထားပါတယ်။ခွေးတကောင်လိုယူသားချိုးချံစွာနေထိုင်သွားတဲ့ဒိုင်အိုဂျီနီစ်အတွေ့ထူးခြားလေးနဲ့တဲ့ဂုံပြုမှုတစ်ခုအဖြစ်နှောင်းလူတွေကမှတ်ယူကြပါတယ်လူငယ်မောင်မယ်လေးတို့ရေတကယ်ဆိုတော့ဒိုင်အိုဂျီနီစ်ဟာအင်မတန်ယူသားပြီးအရှိကိုအရှိတိုင်းပကတနမဖက်ပဲနေထိုင်သွားခဲ့တဲ့ပုဂ္ဂိုလ်ကြီးပါအယူတယောက်လိုစိတ်ကူးပေါက်သလိုလိုက်လုံနေတဲ့လူမဟုတ်ပါဘူးလူဘဝရဲ့ချမ်းသာပျော်ရွှင်ရေးဆိုင်ရာလီလာကောင်တယောက်ကိုတင် जा ပို့ချနေသူအဖြစ်မြင်နိုင်ပါတယ်ကွယ်ဒီသဘောကိုဒီဖြစ်စဉ်လေးတစ်ခုကအထင်ရှားပြနေပါတယ်တနေ့မှာဒိုင်အိုဂျီနီစာရေတောင့်ရန်ရေကန်နာသို့ရောက်လာပါတယ်အဲ့ဒီအချိန်မှာလူတယောက်ရေကန်ထဲဆင်းပြီးလက်ခုပ်ကလေးနဲ့ခတ်ပြီးရေတောင့်နေတာကိုတွေ့လိုက်တယ် ဒီအခါသူကအော်ရေးတောက်တဲ့အလုတ်ကခွက်မရှိလို့လဲရတာပဲလို့ဆိုပြီးသူ့ခါမှာရေးတောက်တဲ့အခါတုံးဖို့ကျိုးနဲ့ချီထားတဲ့ရေးခွက်လေးကိုဖြုတ်ပြီးလွှတ်ပစ်လိုက်တယ်ကွယ်လူငယ်မောင်မယ်လေးတို့ရေသူ့ရဲ့ဒီအပြုအမူလေးကဘာသင်ငန်းစာကိုပေးသွားတယ်ဆိုတာကို့ဘာသာကိုစင်စားထုတ်ယူနိုင်ကြမှာပါကွယ်မျော်လင့်ခြင်းအတန်သောတာရှင်များရှင်ကဘာကျော်ကြားပုဂ္ဂိုလ်များအစီအစဉ်မှာစာရေးသူဆရာကြီးဥမန်ထင်ရေးသားထားတဲ့လေးစာတူယူပွဲကဘာစာဆိုကြီးများနဲ့အခြားပုဂ္ဂိုလ်ကျော်ကြီးများစာအုပ်မှဒိုင်အိုဂျီနီဆဲအကြောင်းကိုကောင်းနှုတ်တင်ဆက်ပေးခဲ့ခြင်းပဲဖြစ်ပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင်
တို့ရှိမှာရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရား၏ဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကွန်ပျူတာချင်းမြင်ပေးမှာဖြစ်ပါရဲ့ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်စာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39963936459နောက်ထပ်ဖုန်းတစ်လုံးအနေနဲ့39963846489ကိုဆက်သွယ်နိုင်ပါတယ်ရှင
်။ AWR မျော်လင့်ခြင်းအတံကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ AWR Yangon Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာ။ Internet ကနေမျော်လင့်ခြင်းအတံ Radio အစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့ Website လိပ်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ
။တွဋ္ဌရှင်များရှင်။ KSTA အာကခွန်ကျွန်းမှာAWR မျော်လင့်ခြင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျော်လင့်ခြင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။